Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ် February 9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစည်းအဝေးတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မွတ်စလင်နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေနဲ့ဒုက္ခသည်တွေပြည်ဝင်ခွင့်မပေးဖို့သမတ်တော်နဲ့ထရိုင်အမိတ်နဲ့ပတ်သက်ပြီးဥပဒေကြောင်းအရချေတင်ဖြစ်နေတာတွေကိုပြည်အောင်စုယူကန်တရားရုံးမှာဒီကနေ့ကြားနာမှာဖြစ်ပါတယ်မြန်မာစိုးရလူမျိုးတက်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေပေါ်အမေရိကန်ကစိုးရိမ်ကြောင်းပြောလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့သူကြီးညာပေးမှာပါ
ကောင်းပါပြီရှင် NCA အပြစ်ရလက်မှတ်ထိုးမထားတဲ့မွန်ပြည်သက်ပါတီရဲ့အမျိုးသားနဲ့စီးရီးပြအခမ်းအနားကိုမြန်မာတက်မတော်ကပိတ်ပင်တဲ့အပေါ်ကြားရမှာကတော့
အခုကဒီ NCA လက်မှတ်မထိုးလို့အဲ့လိုမျိုးကြက်ကြိုက်နေဆိုလေဒါကဒီနီလာကမှန်မှာမဟုတ်ဘူးလေဒါပေမဲ့ဆိုတော့
မွန်ပြည်နယ်အပြည့်ရစောင့်ကြည့်လိုက်လာရဲ့ကော်မတီကနိုင်မင်းမင်းနဲ့ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ဒီလကုံမှာကျင်းပဖို့ရထားတဲ့ပြည်ထောင်စုညဉ့်ညားရဲ့ညီလာခံ27ရာစုပင်လုံးမှာအပြစ်ခတ်ရဆက်ရဲတဘောသူစာချုပ် NCA ကိုလက်မှတ်မထိုးထားတဲ့အဖွဲ့တွေအားလုံးပါဝင်ခွင့်ရပါမလားဆိုတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မမှာတော့အမေရိကန်ပြည်ထောင်စုကိုမွတ်စလင်နိုင်ငံခုနှစ်နိုင်ငံလူတွေလာရောက်ခွင့်ရယူပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့ပတ်သက်ပြီးပြည်ထောင်စုအယူခံတရားရုံးမှာဒီကနေ့ကြားနာဖို့ရှိတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့မှတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်မွတ်စလင်နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလက်ခံနေတဲ့အစီအစဉ်တွေကိုစံငတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြောင့်ဥပဒေကြောင်းအရချေတင်ဖြစ်နေရတဲ့နောက်ပတ်သက်ပြီးရှောက်လဲချက်တွေကိုပြည်ထောင်စုယူကန်တရားရုံးတစ်ခုမှာဒီကနေ့အင်္ဂါနေ့ကြားနာမှာဖြစ်ပါတယ်တရားရုံးဝန်ကြီးဌာနရဲ့လျှောက်လဲချက်မှာတော့သမ္မတရဲ့အမိန့်ဟာအမေရိကန်ပြည်ထောင်စုကိုနိုင်ငံခြားသားတွေဝင်ရောက်မှုတွေနဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်တွေပေါ်သမ္မတတူရဲ့လုပ်ပိုင်ခွင့်အရဥပဒေနဲ့အညီဆောင်ရွက်ခဲ့တာသာဖြစ်တဲ့အကြောင်းဖော်ပြထားတာပါသမ္မတရဲ့တာမြင့်မိန့်ကိုပြည်ထောင်စုတရားသူကြီးတူကစံငန်းခဲ့တာဟာမှားယွင်းတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တစ်ခုဖြစ်တယ်လို့တရားဝင်မှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်ဝါရှင်တန်နဲ့မင်းနီဆိုနာပြည်နယ်တွေကတရားလိုဖြစ်တဲ့တရားရုံးကိုတင်သွင်းခဲ့တဲ့အမှုမှာပြည်နယ်ပေါင်း15ခုကရှင်းနေချုပ်တွေအမေရိကန်လူမှုအခွင့်အရေးသမ္မတနဲ့ကုမ္ပဏီပေါင်း100နီးပါးတို့ကလည်းဝန်ဝင်ထောက်ခံလျှောက်လဲခဲ့ကြတာပါတခြားကုမ္ပဏီအများအပြားကလည်းသမ္မတရဲ့တားမြင့်မိန့်ကိုထောက်ခံကြောင်းလျှောက်လဲချက်တွေအသေးသေးတင်သွင်းခဲ့ကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအောင်နှစ်ဦးဖြစ်ကြတဲ့ဂျွန်ကယ်ရီနဲ့မက်ဒလင်းအော်ဘရိုက်တို့ကတော့သမ္မတရဲ့အမိန့်ဟာအသေးချာပြင်ဆင်ထားမှုမရှိဘဲအကောင့်ထည့်ပေါ်ခဲ့တဲ့အစီအစဉ်တစ်ခုဖြစ်တယ်လို့ရှင်းရှင်းလင်းလင်းလည်းမရှိဘူးလို့ဝေဖန်ခဲ့ကြတာပါတားမြင့်မိန့်ဟာမျိုးသားလူညုံရေးကိုပုံမအားကောင်းစေလိမ့်မယ်လို့သမ္မတထရန့်ကပြောဆိုထားပေမဲ့အမိန့်ကြောင့်အမေရိကန်ပြည်ထောင်စုကိုပုံမလုံခြုံမဲ့အစားနိုင်ငံတော်လူညုံရေးကိုထိခိုက်စေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟောင်းနှစ်ယောက်ကပြောဆိုခဲ့ပါတယ်အီရန်အီရတ်လီဗီးယားဆိုမာလီးယားဆူဒန်စီးရီးယားနဲ့ယမန်နိုင်ငံတွေကခီးသွားနေတဲ့ဒုက္ခသည်တွေအလုံးကိုပြည်ဝင်တားမြစ်လိုက်တဲ့သမ္မတအမိန့်ကိုတော့ပြီးခဲ့တဲ့တောက်ချန်နေမှာပဲဝါရှင်တန်ပြည်နယ်တရားသူကြီးဂျိမ်းစ်ရောဘတ်ကယာယီဆိုင်ခံခဲ့တာဖြစ်ပါတယ်တရားသူကြီးဆုံးဖြတ်ချက်ထွက်ပေါ်လာပြီးနောက်မှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လွန်ကျွေးရေးဝန်ထမ်းတွေကပြည်ဝင်ဗီဇာနဲ့ဝင်လာတဲ့ခီးသွားတွေကိုဝင်ခွင့်ပြုခဲ့ပါတယ်။သမ္မတထရန့်ကတော့တရားသူကြီးရဲ့ဆုံးဖြတ်ချက်ဟာအကြမ်းဖက်သမားဖြစ်နိုင်ခြေရှိသူတွေအတွက်လမ်းပွင့်ပေးသလိုဖြစ်နေတယ်လို့လည်းတနင်္လာနေ့ကပဲ Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုထားပါတယ
်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ကိုထောက်ခံတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထပ်လောင်းအတည်ပြုပြောပါတယ်။မနေ့တနင်္လာနေ့ကအမေရိကန်စစ်တပ်ဗဟိုကုတ်ကဲရေးဌာနချုပ်မှပြောဆိုတဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။ NATO အဖွဲ့ကိုခိုင်ခိုင်မာမာထောက်ခံတယ်။ဒါပေမဲ့ NATO အဖွဲ့ဝင်တွေအလုံးတို့အနေနဲ့ဝေဖုန်ကြအတိုင်းငွေကြေးထည့်ဝင်ရမှာဖြစ်ပြီးအဖွဲ့ဝင်အများအပြားကငွေကြေးထည့်ဝင်တာမရှိဘူးလို့သမ္မတကထောက်ပြပါတယ်။ဒါဟာဆိုရင်အမေရိကန်အပေါ်မှာမတရားရာကြတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့တပ်ဖွဲ့တွေကိုတမိုင်းဝင်ငွေကြေးရင်းနှီးမြှုပ်နှံမှုတွေလှုံ့ဆော်သွားမှာဖြစ်ပြီးလွတ်လပ်မှုကိုကာကွယ်သူတွေနဲ့အတူအမေရိကန်ရက်တည်နေတယ်ဆိုတာကိုကဘာကိုပြသမယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်မှုကိုလည်းချေမှုန်းသွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုထဲမှာအစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်မှုကိုဆက်လက်အမြင့်ဖြုတ်တိုက်ဖြတ်သွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ်
။ We need strong programs so that people that love us and want to love our country and will end up loving our country
ကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့နိုင်ငံကိုချစ်မြတ်နိုးသူတွေကျွန်တော်တို့နိုင်ငံကိုလိုလားသူတွေကိုပြည်ဝင်ခွင့်ပေးနိုင်ဖို့အတွက်ခိုင်မာအားကောင်းတဲ့အစီအစဉ်တွေလိုအပ်ပါတယ်ကျွန်တော်တို့နဲ့ကျွန်တော်တို့နိုင်ငံကိုဖျက်ဆီးလိုသူတွေကိုတော့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့သမ္မတကပြောဆိုခဲ့တာဖြစ်ပါတယ် နိုင်ငံခုနှစ်နိုင်ငံမှာနေထိုင်သူတွေနဲ့ဒုက္ခသည်တွေပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်နဲ့ပတ်သက်ပြီးတရားရင်ဆိုင်နေရတဲ့အခြေအနေကိုတော့သမ္မတထရန့်ကအသေးစိတ်မပြောခဲ့ပါဘူး။အမေရိကန်စစ်တပ်ရဲ့အရှိအလယ်ပိုင်းနဲ့ဗဟိုအာရှရေးရာစီမံခန့်ခွဲတဲ့အမေရိကန်စစ်တပ်ဗဟိုကုတ်ကဲရေးဌာနချုပ်ဆင့်ကွန်းကိုမနေ့တနင်္လာနေ့ကသမ္မတထရန့်ပထမဆုံးအကြိမ်ဖြစ်သွားရောက်ခဲ့တာဖြစ်ပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကာကွယ်ပြောဆိုနေတဲ့ပေါ်လူခွင့်ရေးလှရှားမှုဖွဲ့တွေအမေရိကန်လွတ်တော်အမတ်တွေအငြိမ်းစားစစ်ဗိုလ်ချုပ်ကြီးတွေနဲ့တန်တမန်တွေစိုးရိမ်ညောင်းပြောဆိုကြပါတယ်။အမေရိကန်စူပါဘောဘောလုံးပွဲမတိုင်မီတနင်္ဂနွေနေ့က Fox ရုပ်မြင်သံကြားနဲ့မင်းမြန်ကန်အတွင်းရုရှားသမ္မတကိုလေးစားကြောင်းထရန့်ကထပ်မံပြောဆိုသွားခဲ့တာပါ။ရုပ်မြင်သံကြားအစီအစဉ်မှာတွစ်ဆုံမင်းမြန်သူဘေအိုရိုင်လီကရုရှားသမ္မတကိုလူသက်သမားတူအဖြစ်ခေါ်ဝေါ်သုံးလုံးပြီးတံပြန်မေးခွန်းထုတ်တဲ့အချိန်မှာတော့အမေရိကန်ပြည်အောင်စုမှလည်းလူသက်သမားတွေတပုံကြီးရှိနေတာကြောင့်အပြစ်ကင်းတယ်လို့ပြောနိုင်ရလားဆိုပြီးသမ္မတထရန့်ကတုံ့ပြန်ခဲ့ပါတယ်။ရုရှားဆိုရကတော့ပြင်းထန်တဲ့ဒီလိုသုံးလုံးဟာလက်ခံနိုင်စရာမရှိတဲ့အတွက် Fox ရုပ်မြင်သံကြားအနေနဲ့တောင်းပန်ဖို့တောင်းဆိုခဲ့ပါတယ်။ထရန့်ကတော့သမ္မတယူကောက်ပွဲအတွက်မဲဆွေစဉ်ကာလတစ်လျှောက်ရုရှားသမ္မတအပေါ်မကောင်းတဲ့သဘောထားတွေပြောဆိုလာမျိုးမရှိသလိုသမ္မတပူတင်နဲ့ဆက်ဆံရေးကောင်းတည်ဆောက်နိုင်မယ်ဆိုရင်အကျိုးရှိနိုင်တယ်လို့လည်းပြောဆိုထားတာပါ။လူခွင့်ရေးလှရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့ American ဆိုင်ရာတွဲပယ်ညွှန်ကြားရေးမှူး Maria McFarlane ကတော့ရုရှားဆိုရနဲ့ပတ်သက်လို့ထရန့်ရဲ့သဘောထားမှတ်ချက်တွေပေါ်စိုးရိမ်ညောင်းတဲ့ရုရှားဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အနေနဲ့ဝေဖန်ပြောဆိုသင့်တယ်လို့လည်းတိုက်တွန်းခဲ့ပါတယ်။ Dr. Republican Party ရဲ့လူများစုခေါင်းဆောင် Mitch McConnell ကလည်းသမ္မတထရန့်ပေါ်ဝေဖန်စရာမရှိပေမဲ့ရုရှားသမ္မတဟာ KGB ထောက်လှမ်းရေးဝန်ထမ်းအောင်တူဖြစ်တယ်လို့လူရန်ကားတူဖြစ်နေလေခေါ်ဝေါ်သုံးလုံးပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်ခီးစဉ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုလာရောက်တဲ့အခါမှာဗြိတိန်လွှတ်တော်မှစကားပြောခွင့်ပေးဖို့အခိုင်အမာဆန့်ကျင်တယ်လို့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဗြိတိန်လွှတ်တော်မှမင်ကွန်းပြောခွင့်ဟာအလိုအလျောက်ရတဲ့အခွင့်အရေးမဟုတ်ဘဲဂုံပြုမှုတစ်ခုဖြစ်တယ်လို့မနေ့တနင်္လာနေ့ကအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘားကောင်းကပြောဆိုတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြီးခဲ့တဲ့လကအမေရိကန်သမ္မတအင်ဂျီရောကိုရောက်ရှိစဉ်အတွင်းသမ္မတထရန့်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။လွှတ်တော်မှစကားပြောခွင့်ရဖို့အတီးပြုတ်ပေးရသူတွေထဲမှာအောက်လွှတ်တော်ဥက္ကဋ္ဌကလည်းတဝှအပါအဝင်ဖြစ်ပါတယ်။အမေရိကန်သမ္မတထရန့်အနေနဲ့ဗြိတိန်လွှတ်တော်မှမင်ကွန်းပြောဖို့အစီအစဉ်ကတော့မရှိသေးပါဘူး။ဒါပေမဲ့လည်းအရင်နိုင်ငံတော်ခီးစဉ်တွေမှာတော့လွှတ်တော်မှမင်ကွန်းပြောတာဟာကဏ္ဍတစ်ခုအနေနဲ့ပါဝင်ပါတယ်။သမ္မတဟောင်းဘရက်ကိုဘားမှလည်း2011ခုနှစ်ကမင်ကွန်းပြောခဲ့တာပါ။ဗြိတိန်နိုင်ငံသား1.8%တန်းချော်တို့ကအမေရိကန်သမ္မတထရန့်ရဲ့ဗြိတိန်ခီးစဉ်ကိုဖျက်သိမ်းပေးဖို့အတွက်လက်မှတ်ရေးထိုးတောင်းဆိုထားပါတယ်။တစ်ဖက်မှာလည်းအမေရိကန်သမ္မတလာရောက်မဲ့ခီးစဉ်ကိုထောက်ခံသူတွေရဲ့လက်မှတ်ထိုးလှုပ်ရှားမှုတစ်ခုလည်းတံပြန်ပေါ်ပေါက်နေပြီးအခုဆိုရင်လက်မှတ်ထိုးတောင်းဆိုသူပေါင်း2,000,000ခွဲလောက်ရှိနေပါပြီ။ဗြိတိန်လွှတ်တော်အမတ်တွေလည်းဒီလကုန်ပိုင်းမှာဒီကိစ္စဆွေးနွေးညှင်းခုံရမယ်လို့ခန့်မှန်းရပါတယ်ရှင်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာမတိမငြိမ်းအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူကြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆွဆွဲထားတဲ့မကြာသေးခင်ကကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့အစီရင်ခံစာပေါ်မြန်မာဆွေကလေးနဲ့ထားပြီးဒေသခံတွေကိုအကာအကွယ်ပေးဖို့နှစ်စာတူးကြိုးပမ်းမှုလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတနင်္လာနေ့မှာတိုက်တွန်းပြောကြားခဲ့တာပါ။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာလူကြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုအထိရောက်နိုင်တယ်ဆိုပြီးအစီရင်ခံစာထုတ်ပြန်ရမှာသတိပေးခဲ့တာပါအမေရိကန်ခြေဆိုင်နိုင်ငံတကာလူခွင့်ရေးပေါ်တစ်ခုဖြစ်တဲ့ Human Rights Watch ကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမျိုးသမီးတွေနဲ့မင်းကလင်းငယ်တွေကိုမတရားပြုကျင့်တာပါဝင်လူကြုံရေးတပ်ဖွဲ့တွေကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်အရာရှိတွေကိုစစ်တပ်ကတာဝန်ရှိသူတွေကိုအရေးကြီးဖို့တိုက်တွန်းထားတာပါမြန်မာဆွေရကတော့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကအချိန်မြင့်မရှိတဲ့အကြောင်းတစ်ဆိုင်မမှန်ညင်းဆိုထားပါတယ်ချိန်နဲ့မှာပဲမြန်မာနိုင်ငံကထွက်ပြေးသွားသူတွေအများအများရောက်ရှိနေတယ်လို့ဆိုတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမ့်နေချီရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားပင်လယ်အော်အတွင်းလူသူမနေတဲ့ကျွန်းတစ်ခုစီပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လူခွင့်ရေးဖွဲ့တွေကကန့်ကွက်နေကြပါတယ်
ဣသရေလအခြေချအင်အားတိစောက်မှုတွေနဲ့ပတ်သက်ပြီးဥပဒေသစ်တစ်ခုကိုဣသရေလလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီဥပဒေသစ်နဲ့ပတ်သက်လို့တော့တရားရုံးမှာအပြန်အလှန်တရားရင်ဆိုင်ရဖို့ရှိသလိုဒီဥပဒေကြောင့်ဣသရေလအပေါ်နိုင်ငံတကာရဲ့မကျေနပ်မှုတွေဖြစ်လာစေပါတယ်။ဒီဥပဒေကိုလွှတ်တော်မှာထောက်ခံမဲ60၊ကန့်ကွက်မဲ52နဲ့အတည်ပြုခဲ့တာပါ။ ဥပဒေမှာတော့ဂျော်ဒန်မြစ်အနောက်ဘက်ကန်ကပါလက်စတိုင်ပုဂ္ဂလိကပိုင်းမြေတွေပေါ်မှာဂျူးအခြေချအိမ်ယာ4000တည်ထားမှုကိုတရားဝင်အတည်ပြုပေးထားပါတယ်ပါလက်စတိုင်းတို့အနေနဲ့အနောက်ဘက်ကန်ဒေသကိုအနာဂတ်ပါလက်စတိုင်းဒေသအဖြစ်ထားဖို့လိုလားနေတာပါ။အတိုက်အခံလွှတ်တော်အမတ်တွေကတော့ဒီဥပဒေကြမ်းဟာဂါဇာနောက်ဘက်ကန်ကိုကျူးကျော်သိမ်းယူတာဖြစ်တယ်လို့ပြောဆိုပြီးကန့်ကွက်ရှုတ်ချပါတယ်။ဒါပေမဲ့အမျိုးသားရေးပြင်းထန်တဲ့ဥပဒေပြုအမတ်တွေကတော့ဒီမြေဟာဂျူးလူမှုနဲ့သက်ဆိုင်မှုရှိပြီးအခြေချအင်အားတွေတိစောက်ခွင့်ရှိတယ်လို့ပြောဆိုကြပါတယ်။ပါလက်စတိုင်းသမ္မတမာမုတ်အဘတ်ရဲ့ပြောခွင့်ရတဦးကတော့ဒီဥပဒေမူကြမ်းကမတည်ငြိမ်မှုတွေဗျံပဒါဖြစ်တာတွေကိုသာဥတီသွားစေလိမ့်မယ်လို့ပြောဆိုထားပါတယ်ရှင်။
စီးရီးယားဆွေးကထောင်နဲ့ချီတဲ့အကျဉ်းသားတွေကိုကွပ်မျက်ပြီးအစုလိုက်ပြုံလိုက်မြုပ်နှံခဲ့တဲ့လောက်ရာဆေးရဆွေးမှုနဲ့လူသားတို့ပေါ်ကျွလွန်တဲ့ရာဆွေးမှုတွေကျွလွန်ရောက်တဲ့အကြောင်းနိုင်ငံတကာလူ့ကိုယ်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်2012ခုနှစ်ကနေ2015ခုနှစ်အတွင်းအကျဉ်းသားပေါင်း 9000 ကနေ 13000 လောက်ထိတပ်ဖြတ်ခံခဲ့ရတယ်လို့ဒမက်စကတ်မြို့ပြင်မှာရှိတဲ့စေတနာယာအကျဉ်းထောင်မှာကွပ်မျက်မှုတွေရပ်ဆိုင်းသွားပြီလို့ယုံကြည်လောက်တဲ့အကြောင်းရင်းနဲ့လည်းမတွေ့ရတဲ့အကြောင်းအစိုးရကစားသစ်ကဖော်ပြခဲ့တာပါတပ်ဖြတ်ခံရသူအများစုဟာသမ္မတဘာရှာအာဆတ်ဆွေးရကိုစန့်ကျင်တဲ့အရသားတွေဖြစ်ကြောင်းလည်း Amnesty International ကပြောပါတယ်စီရင်ခံစားကတော့အကျဉ်းထောင်ဆောင်ဟောင်းတွေဖမ်းဆီးခံခဲ့ရသူတွေတရားသူရည်တွေနဲ့ရှင်းနေတွေအပါအဝင်မျက်မြင်တွေ့သူလူပေါင်း80ရေကိုမေးမြန်းပြီးပြည့်စုံထားတာပါကျင်းစခန်းတွေအားလုံးကိုတရားလွတ်လပ်တဲ့အခက်အခဲတွေစုံစမ်းစစ်ဆေးခွင့်ပြုဖို့နဲ့အခြေအနေတွေကိုစောင့်ကြည့်ခွင့်ပြုဖို့စီးရီးယားဆွေးရပေါ်တိုက်တွန်းရေးကုလသမဂ္ဂလူညွန်ရေးကောင်စီကိုတောင်းဆိုမှုအပါအဝင်အကြံပြုတိုက်တွန်းချက်တွေကိုလည်းအစိုးရခန်းစာမှာထည့်သွင်းဖော်ပြထားပါတယ်ဆူလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာလူ့ကိုယ်ရေးလှုပ်ရှားမှုအဖွဲ့တွေကစုဆောင်းပြုစုခဲ့မှုတွေအစိုးရခန်းစာအရင်နှုန်းကအစိုးရခန်းစာတွေကကိုတော့စီးရီးယားဆွေးရကပယ်ချခဲ့မှုပါတယ်
ကဘာမှာနန်းတက်အရှိဆုံးဗီတိန်ဘီယင်မာကြီးအဲလစ်ဘက်ဗီတိန်နိုင်ငံကိုအုပ်ချုပ်လာတာအခုဆိုရင်65နှစ်တိုင်ရှိခဲ့ပါပြီ။ဘီယင်မာကြီးရဲ့နန်းဆန်သက်65နှစ်ပြည့်တဲ့နီလာရတုကိုတော့လန်ဒန်မြို့စင်အနီးမှာအမြောက်40ချဲပြစ်ဖောက်အလေးပြုခဲ့ကြသလိုဝက်စ်မင်စတာဘုရားကျောင်းမှာလည်းအထင်းအမှတ်ခေါင်းလောင်းတန်ရှိထိုးခဲ့ပါတယ်။သက်တော်90အရွယ်ဘီယင်မာကြီးကတော့အင်္ဂလန်အရှေ့ပိုင်းကသူမရဲ့ဆန်ဒရင်ဟမ်ဆန်အိမ်မှာတိတ်တိတ်ဆိတ်ဆိတ်နေထိုင်ခဲ့ပါတယ်လို့လည်းဘက်ကင်ဟမ်နန်းတော်ကထုတ်ပြန်ပြောဆိုထားပါတယ်ရှင်။
အင်္ဂါနေ့ညနေခင်းထိုက်တန်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မှတင်ပြထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုကိုမွတ်စလင်နိုင်ငံ9နိုင်ငံကလူတွေလာရောက်ခွင့်ယာယီပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့ပတ်သက်လို့ပြည်ထောင်စုအယူခံတရားရုံးတရုံးမှာဒီကနေ့ကြာနာဖို့ရှိပါတယ်။အရင်တစ်ပတ်ကပဲပြည်ထောင်စုတရားသူကြီးတဦးကသမ္မတအမိန့်အကောင့်ထဲဖို့မှုကိုရပ်တန့်ဖို့အမိန့်ပေးခဲ့တာဖြစ်ပြီးသမ္မတထရမ့်အစိုးရအဖွဲ့ကတော့အဲ့ဒီတရားသူကြီးရဲ့အမိန့်ကိုပြန်ပြောင်းပေးဖို့တရားသူကြီး3ဦးပါအယူခံရုံးကိုရှောက်ထားခဲ့တာဖြစ်ပါတယ်။ဒီကနေ့ဒီကိစ္စကိုကြာနာမှာဖြစ်ပေမဲ့လည်းသမ္မတအမိန့်မှာအဲ့ဒီ9နိုင်ငံမှဘာကြောင့်ထည့်သွင်းခဲ့တာလဲတခြားနိုင်ငံတွေဘာကြောင့်မပါရတာလဲဆိုရဲမေခွန်တွေကတော့ရှင်းနေစေပါ VOA သတင်းထောက်မဆုတ်ဖာရီဗာရဲ့သတင်းလွှာကိုမအေးသနာကျော်ကပြောပြပါမယ်ရှင
်သမ္မတထရမ့်အစိုးရရဲ့ငင်းပွားစရာလူဝင်မှုကြီးကြပ်ရေးအမိန့်ကိုဆန့်ကျင်မှုတွေပို့ပြီးတိုးလာနေတဲ့အချိန်မှာအဓိကမေခွန်နှစ်ခုထွက်ပေါ်လာနေပါတယ်သမ္မတကအမေရိကန်ပြည်အစုလာရောက်ခွင့်ကန့်သက်တဲ့စင်းမှာပါတဲ့မွတ်စလင်နိုင်ငံ9နိုင်ငံကဘာလို့အဲ့ဒီစင်းထဲမှာထည့်ခံရလဲဆိုတာနဲ့အကြမ်းဖက်မှုနဲ့ဆက်ဆက်ခဲ့တဲ့တာဝါကားတွေရှိတဲ့တခြားမွတ်စလင်နိုင်ငံတွေကြတော့ဘာလို့စီရင်အသွေးမခံရလဲဆိုတာပါပဲ။အိမ်ဘီရောကတော့အရင်အစိုးရအဖွဲ့ပြုစုထားတဲ့စီရင်ကိုကြည့်ပြီးတော့သူတို့လုပ်တာလို့ပြောပါရယ်။အိမ်ဘီရောပြောရေးဆိုခွင့်ရှိသူ Sean Spicer က
What it is to make sure that the people who are coming in are vetted properly from 7 countries
ဒီမှာလောက်တာကသမရဦးဝါမဆိုရစီရင်လုပ်ခဲ့တဲ့နိုင်ငံ9နိုင်ငံကလူတွေကိုအသေးချာစစ်ဆေးတဲ့သဘောပဲဖြစ်ပါတယ်။
ဆိုရင်ကြာရှိတဲ့နိုင်ငံတွေဆိုတဲ့စည်းငါလူသိမ့်မသိတဲ့ဥရေတခုကိုအခြေခံလာတာပါပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်မွမ်းမံအစီအစဉ်နဲ့အကြမ်းဖက်သူတွေကုသန်းသွားလာခွင့်ပိတ်ပင်တဲ့2015ဥရေကိုအခြေခံတာဖြစ်ပါတယ်စစ်ဖြစ်နေတဲ့အီရတ်စီးရီးယားနဲ့တခြားအနေရှိရလို့ယူဆရတဲ့နိုင်ငံတွေကိုတွားခဲ့ကြတဲ့ဥရောပခီးသွွားလက်မှတ်ကိုင်းနိုင်ငံသားတိုက်ခိုက်ရေးသမားဆိုသူတွေအမေရိကန်ပြည်အစုတွေကိုပြည်ဝင်ခွင့်ဗီဇာရှောက်ဖို့မလိုဘဲနဲ့ဝင်ရောက်လာမဲ့အရေးကိုတားဆီးဖို့အဲ့ဒီဥပဒေကိုချမှတ်ထားတာပါနောက်တော့အမေမြေလုံးလုံးရဲ့ဝင်ကြီးဌာနကအဲ့ဒီစီးနက်ကိုအီရန်၊ဆူဒန်၊ဆိုမာလီယာ၊လစ်ဗျားနဲ့ယီမန်တို့ကိုတွင်းခဲ့ပါတယ်။ဒီအမေရိကန်ပြည်ဝင်ခွင့်ကန့်သတ်မှုဘာကြောင့်လှုပ်ဖို့လိုလဲဆိုတာကိုတော့2000ခုနှစ်စက်တင်ဘာ17ရက်နေ့တိုက်ခိုက်မှုကလေးကဆိုရင်အမေရိကန်ပြည်အစုမှဖြစ်တဲ့အကြမ်းဖက်မှုတွေမှာနိုင်ငံသားမှမွေးဖွားတဲ့သူအများအပြားပတ်သက်နေတယ်လို့သမ္မတရဲ့အမိန့်မှာပါရှိပါတယ်။ဒါမဲ့အဲ့ဒီမှာပြောထားသလိုနိုင်ငံတွေကိုပြည်ပကအကြမ်းဖက်သူတွေဝင်မလာအောင်ကာကွယ်ဖို့ဆိုရင်တော့ သူတို့ရွေးပိတ်ထားတဲ့စင်မားနေတယ်လို့မြောက်ကယ်ရိုလိုင်းနာတက္ကသိုလ်က Charles Gasman ကသုံးသပ်ပါတယ
် It turns out that there have been zero fatalities in the United States
အဲ့ဒီနိုင်ငံကနိုင်ငံကအဆွေရောက်သမားတွေကြောင့်အမေရိကန်ပြည်ထောင်စုမှာသေဆုံးမှုလုံးဝမရှိတာကိုတွေ့ရပါတယ်
အမေရိကန်ပြည်ထောင်စုကအစွန်းရောက်အကြမ်းဖက်တိုက်ခိုက်မှုတွေမှာမွတ်စလင်ပါဝင်မှုကိုလေ့လာကြည့်တော့စက်တင်ဘာ17ရက်နေ့နောက်ပိုင်းကစပြီးတော့အမေရိကန်နိုင်ငံသားမွတ်စလင်အစွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်သေဆုံးရသူ123ဦးရှိတယ်လို့တွေ့ရပါတယ်။ Mr. Kasman ကပဲ
The level of involvement in violent extremism by Muslims in the United States is still quite low.
အမေရိကန်ပြည်ထောင်စုမှာဖြစ်တဲ့အကြမ်းဖက်အစွန်းရောက်မှုတွေတဲ့မွတ်စလင်တွေပါဝင်မှုကနိုင်ငံ내ဖြစ်တဲ့တခြားလူသတ်မှုတွေသူထွက်တံယူဖြစ်အောင်တိုက်ခိုက်မှုတွေတဲ့စာရင်အတော်လေးနည်းနေပါတယ
်အကြမ်းဖက်အစွန်ရောက်မှုတိုက်ခိုက်ရေးကြွမ်းကျင်သူအက်ဒနန်ကာဖီရက်ကတော့နောက်တစ်မျိုးတွေ့ပါတယ်ဒီကန့်သက်စင်မှာခုနှစ်နိုင်ငံကလွဲလွဲကူကူအဲ့ဒီစီရင်တဲ့ကိုတွင်းလို့ရတဲ့နိုင်ငံတွေဖြစ်တယ်လို့သူကသုံးသပ်ပါတယ
် It's not as if Somalia or the central government of Somalia can really effectively mount a challenge to the United States politically or
Somalia နိုင်ငံဘူဆူရကအမေရိကန်ပြည်အောင်စုကိုနိုင်ငံအေးရစင်ခေါမှုလုပ်နိုင်တာမှမဟုတ်တာလေပြားဆိုလို့ရှိရင်လေအသေးချာကိုဘိုးကချုပ်ကင်နေတဲ့အစိုးရမရှိဘူး။ Syria ဆိုလို့ရှိရင်သူ့ရဲ့ပြည်တွင်းစစ်နဲ့သူဒုက္ခရောက်နေတာ
။ Mr. Trump အစိုးရအဖွဲ့ဟာသူတို့စီးရင်တဲ့ကိုနိုင်ငံတွေထပ်သွင်းမှုရှိတယ်လို့ Mr. Caffey ကပဲဆိုပါတယ်။ဒါမဲ့လည်းအခုဖြစ်နေသလိုသမ္မတရဲ့အမိန့်ကို American တရားရုံးတွေကပြန်ပြီးတော့တရားစွဲနေတဲ့အခြေအနေမှာသမ္မတရဲ့ကန့်သတ်မှုရှိရေးကတေချာတက်အပ်ပြောလို့မရတဲ့အနေအထားမှာရှိနေပါတယ်ရှင်။
တော်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတဲ့ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလားဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလားဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလားအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-32-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါဒီလကုံမှာကျင်းပဖို့ရထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာအပြစ်ခတ်ရဆက်ရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ခေါ်သွားဖို့ရှိကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ဒုဥက္ကဋ္ဌကပြောပါရယ် NCA လက်မှတ်မရေးထိုးရတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကတော့သူတို့ကိုအကြောင်းကြားလာတာမရှိသေးသလိုတက်မယ်မတက်ဘူးဆိုတာကိုလည်းမဆုံးဖြတ်ရသေးဘူးလို့ပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ဒီနေ့လာနေ့ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့6ချိန်မြောက်အစည်းအဝေးကဒုတိယချိန်ကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကို February 28ရက်နေ့မှာကျင်းပဖို့ရာထားကြောင်းဆုံးဖြတ်ခဲ့တာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတော့ညီလာခံမှာအထူးဖိတ်ကြားသူအဖြစ်ဖိတ်ကြားဖို့ဆွေးနွေးခဲ့ကြောင်းလဲ UPDJC ဒုဥက္ကဋ္ဌဘရိုစောဂွေထူဝင်းကပြောပါတယ်
ကျွန်တော်တို့အထူးပိတ်ကျသူတွေနဲ့ဖိတ်သုံးတဲ့အဲ့လိုတော့ဆုံးဖြတ်တာတယ်။သူပိတ်ကျသူကိုယ်စလဲမဟုတ်ဘူးလည်းပြောလို့ပဲရမယ်။ရှင်းလင်းခွင့်ဆိုတာကျတော့ဒီကျင်းပရေးကော်မတီကနေဆက်ပြီးတော့ rule and regulation နဲ့ချမှာပေါ့နော်။ဒါကြောင့်အဲ့ဒါတော့ဘာမှဆုံးဖြတ်ဘူး။အဲ့လိုတော့သဘောတရှိတယ်။ပထမအချိန်တော့ကတော့ပြည်ရှင်လက်ထက်တော့နဲ့ပြည်ရှင်ဆက်ရမှုရှိဘူး။ဒုတိယအချိန်မှာကျတော့ကိုယ်စလဲမတတ်မှန်းနဲ့ဒီစီဝတ်တက်တဲ့လူကိုနေရာကိုလည်းစီဝဲတက်ရောက်ပြီးညာဆိုရင်တော့သူတို့လည်းတက်ရောက်ပြီးကိုလည်းတက်ရောက်ပြီးဆိုတော့ဘာမှဆုံးဖြတ်လို့မရဘူးအခုတစ်ခါတော့လည်းအဲ့လိုတက်ရောက်ပြီးမဟုတ်တော့ဘဲနဲ့ကိုယ်စလဲဆိုရင်သူတို့ကလည်းကိုယ်စလဲအနေနဲ့တက်ရောက်နေတဲ့အနေထားမရှိတဲ့အပေါ်မှာအထူးပိတ်ကြမ်းလို့အနေနဲ့ဆက်ယူလို့အဲ့လိုပြောတာရှိတာ
ဖိတ်ကြားရေးကိစ္စနဲ့ပါဝင်ဆွေးနွေးရေးဆိုင်ရာစည်းမျဉ်းတွေကိုတော့ UPDJC ကတာဝန်ရှိသူတွေကထပ်မံဆွေးနွေးဆုံးဖြတ်မှာဖြစ်ပါတယ်NCA လက်မှတ်မြေထူးသေးတဲ့အဖွဲ့တွေကငြိမ်းချမ်းရေးညီလာခံမှာပါဝင်လာစေဖို့ကိုတော့ဆက်လက်ဆောင်ရွက်နေကြောင်းလဲဘရိုစောဂွေထူးဝင်းကပြောပါတယ်
သူတို့ပါနေတဲ့အနေထားတစ်ခုဆိုကျွန်တော်တို့ရှိဘူးနဲ့သုံးသပ်ပြီးတော့အတန်းအဆုံးကိုချိန်ရမယ်ဒါကသူဆောင်မှုကတော့ရှိနေမှာပဲလို့တော့ကျွန်တော်ယုံကြည်နေတယ်ကျွန်တော်တို့လည်းတိုက်နေတဲ့အချိန်မှာတွေ့တာပဲဟာတိုက်ပွဲမရှိလို့ရှိရင်တော့တွေ့ရအောင်မလို့တော့ဟုတ်လားအခုတော့တိုက်ပွဲတွေညရဖို့တယ်လို့ကျွန်တော်ဆောင်ရတော့ရှိမှာပဲလို့အစိုးရဘက်ကလည်းသူတို့ကချက်ပြီးဆောင်ရမှာပဲလို့ကျွန်တော်လည်းနားလည်တယ်သူတို့ policy ရတော့မပြောပါဘူ
း NCA လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့ UNFC ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကခူးဦးရယ်ကတော့27ရာစုပင်လုံကိုတယောက်ရင်းနဲ့ပတ်သက်ပြီးအကြောင်းကြားလာတာမရှိသေးကြောင်းပြောပါတယ်
ကျွန်တော်တို့ဘာမှမသိရသေးဘူးနော်ကျွန်တော်တို့ဘာမှ information မရသေးလို့ဘာမှပြောဖို့မရှိဘူးနော်ဘာမှလည်းမလာသေးဘူးနော
်ပြီးခဲ့တဲ့လကကျင်းပတဲ့ UNFC ဘ ਹੁ အလုံးမှုဆောင်အဖွဲ့ရဲ့ရေးပေါ်အစည်းအဝေးပြီးမှာတော့27ရာစုပင်လုံကိုလေးလာသူဖြစ်ဖိတ်ကြားပြီးဆွေးနွေးခွင့်ဆုံးဖြတ်ပိုင်ခွင့်စတဲ့ဒဏ်လူညီများတဲ့အခွင့်အရေးတွေမရရင်တော့တက်ရောက်မှာမဟုတ်ကြောင်းထုတ်ပြန်ထားပါတယ်လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ကရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးလက်ရှိမှာရှမ်းပြည်နယ်နဲ့ပဲခူးတိုင်းအရှေ့ဘက်တွေမှာကျင်းပဖို့ပြင်ဆင်နေပါတယ်။ရခိုင်နဲ့ချင်းပြည်နယ်မှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အစဉ်အသင့်မရှိသေးဘူးလို့ UPDJC အစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကလည်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ရင်လာမယ့်ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုတက်ရောက်ဖို့ကိုပြန်လည်စဉ်းစားဆုံးဖြတ်ရမှာဖြစ်ကြောင်း CNF ရဲ့ဒူဥက္ကဋ္ဌဒေါက်တာစလိုင်းလျံမုံစခေါင်ကပြောဆိုထားပါတယ်ဒီတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်ဒေါက်တာစလိုင်းလျံမုံစခေါင်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူ
းကုမိုးစောတင်ပြတော်ရပါရှင်ခုတော့ NCA အပြစ်ရလက်မှတ်မထိုးထားတဲ့မွန်ပြည်သက်ပါတီရဲ့မွန်အမျိုးသားတွေကိုမြန်မာစစ်တပ်ကပိတ်ပင်တဲ့တင်းဆက်ပါမယ်တပုတ်ရွယ်လာဆုပ်တရက်နေမှာကြာရောက်တဲ့မွန်အမျိုးသားတွေအခမ်းအနားကိုမွန်ပြည်သက်ပါတီကထိုင်းမြန်မာနယ်စပ်အနီးမှာလက်နက်နဲ့စီရေးပြမယ်အစည်းအဝေးကိုမြန်မာတပ်မတော်ကနေကန့်ကွက်တားမြစ်ခဲ့ပါတယ်ဒီလိုတားမြစ်ပိတ်ပင်တာဟာ NCA အပြစ်ရစာချုပ်လက်မှတ်မထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီအပေါ်ဖိအားပေးမှုတစ်ခုဖြစ်နိုင်တယ်လို့လည်းမွန်ပြည်နယ်အရက်သားအပြစ်ရစောင့်ကြည့်လေးလာရေးအဖွဲ့တွေကသုံးသပ်ထားပါတယ်မွန်ပြည်သက်ပါတီအနေနဲ့ကတော့စီရေးပြအခမ်းအနားကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်လို့နှစ်ဖက်ပဋိပက္ခတွေဖြစ်ပွားလာမှာကိုဒေသခံတွေစိုးရိမ်နေပါတယ် VOA ထိုင်းခြေဆိုင်တင်ဒင်းထောင်းနိုင်ကုန်းအိမ်ကတင်ပြပို့ထားပါရရှင
်ဟုတ်ကဲ့ပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ခွဲဂျပန်ယူသင်းကျေးရွာတွင်90ကျေးမြောက်မွန်မျိုးသားနေအခမ်းအနားမှာမွန်ပြည်သက်ပါတီကနေလက်နက်နဲ့စစ်ရေးပြအခမ်းအနားထက်သွင်းကျင်းပခြင်းမပြုလုပ်ဖို့မြန်မာတပ်မတော်ကနေပိတ်ပင်တိုင်းမြစ်လာတယ်လို့မွန်ပြည်သက်ပါတီဖျားသုံးစုမြို့ဆက်ဆံရေးယုံတာဝန်ခံနိုင်ဆိုင်ရော့ကမွန်မာတာနဲ့ပြောပါတယ
်ကန့်ကွက်စားတဲ့တိုက်မှာစစ်ရေးပြမလုပ်ဘူးလုကကကကြီးသေးဟာနဲ့တည်းကလည်းမချက်ကတိုင်းမှုတိုင်းမှုတော့တကယ်ပြာဝယ်နာတော့ဟာမဲ့ကိုကိုလေးလည်းပဲကြာကြာပဲ
သူပြောသွားတာကတော့ကန့်ကွက်စားတဲ့ထုတ်ထားတယ်စစ်ရေးပြမလုပ်ဘူးကကကြီးကနေအရှိတောင်တိုင်းစစ်ဆန္ဒချုပ်တိုင်းမှုကိုညွှန်ကြားလာပြီးသဘောထားမှတ်ချက်ပေးလာတယ်တိုင်းမှုကနေတဲ့စစ်အနန်းကွေးမှာရှိတဲ့အမှတ်သိရှေ့တန်းပြူဟာမှုကိုထပ်မံညွှန်ကြားလာတယ်ဇန်နဝါရီ28 29ရက်နေ့မှာပြူဟာမှုကကျွန်တော်ကိုခေါ်သွေးပြီးတော့ဒီအကြောင်းကိုပြောလာတယ်မော်လမြိုင်မှာလည်းဗဟုလုမှုဆောင်ကော်မတီဝင်နိုင်ဝင်းလှတုတ်ကိုလည်းသူတို့ခေါ်သွေးပြီးတော့စီရေးပြခန္ဓာထက်သွင်းကျင်းပခြင်းမပြုလုပ်ဖို့ပြောလာတာလည်းရှိတယ်ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါမွန်ပြည်နယ်ဆိုရနေဆက်ရေးရလုံခြုံရေးဝန်ကြီးအနေနဲ့နေဆက်ဒေတာတွင်လုံခြုံရေးအခြေအနေရအခုလိုစီရေးပြခန္ဓာမလုပ်ဖို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကိုပြောဆိုခဲ့တယ်လို့လည်းနိုင်ဆိုင်ရော့ကပြောပါတယ်ရခိုင်အဆက်ဆက်မွန်မျိုးသားနေနဲ့မွန်တော်လိုင်းရင်နေကျင်းပရမှာစီရေးပြခန်းနာပါဝင်နေပေမဲ့ဒီနှစ်မှာတော့မြန်မာစုရကနေပရမအဆုံးချိန်တိုင်းမြေပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်အခုလိုတိုင်းမြေပိတ်ပင်တာ NCA ပြည်ရစာချုပ်လက်မှတ်မထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီပေါ်ဖိအားပေးမှုတစ်ခုဖြစ်နိုင်ကြောင်းမွန်ပြည်နယ်အရတားအပြည့်ရစောက်ကြီးလိလရေးကော်မတီဒုဥက္ကဋ္ဌနိုင်မင်းမင်းနွယ်ကအခုလိုသုံးသပ်ထားပါတယ်
ဒါဖြစ်လို့ဆိုတော့ဒီအပြစ်ခက်ရခက်ရေးမတိုက်ခင်ဟိုသူတို့ခင်တို့ဟိုဘက်ပိုင်းမှာလည်းဒါသူတွေကမှသူကလှုပ်နေကြပဲနောက်ပြီးတော့လည်းဒီတော့ကိုအကူစနာကုန်းနဲ့ပြည်ရပြည်နောက်ပိုင်းမှာလည်းပဲသူတို့ကစီရင်ပြကိစ္စကလှုပ်လာခဲ့တဲ့ဒီမူတီကလည်းနှစ်ထိပါပဲအခုကဒီ NCA လက်မှတ်မထိုးလို့အဲ့လိုမျိုးကြက်ကြိုင်နေဆိုရင်လည်းဒါကဒီနီလာကမှန်မှာမဟုတ်ဘူးလေနော်လက်မထိုးလို့စဉ်းစားရတဲ့ချိန်တော်မှာဟိုမလှုပ်နဲ့ဒီဟာမလှုပ်ပါနဲ့ဆိုတော့တမ်းမြင့်ချက်မျိုးမျိုးထုတ်ပြန်နေတဲ့အပေါ်မှာဒီ NCA လက်မှတ်ထိုးဖို့ကဒါတိုးဆုပ်ကြနေတဲ့နေသားရှိတယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
နှစ်စဉ်တပိုးတော်လာဆုပ်တရက်နေ့ကြားရောက်တဲ့မွန်မြူရာနေခန်းနာမှာမွန်ပြည်သက်ပါတီအနေနဲ့ခရိုင်လိုက်စစ်ရေးပြနဲ့ကွန်ပျူတာဖွဲ့အစီအစဉ်ကိုထက်သွင်းကျင်းပလေ့ရှိတဲ့အစဉ်လာဖြစ်နေတဲ့အတွက်မြမတမတော်ကလည်းအခုလိုတိုင်းမြင့်တာဟာမသိတော့ဘူးလို့လဲနိုင်မင်းမင်းနယ်ကဆိုပါတယ်မွန်ပြည်သက်ပါတီအနေနဲ့ကတော့စစ်ရေးပြခန်းနာကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အခမ်းအနားကျင်းပရေးကော်မတီတွေကပြောပါတယ်မြမတမတော်ကလည်းမွန်မျိုးသားနေပွဲမှာစစ်ရေးပြခန်းနာမကျင်းပဖို့ညွှန်ကြားချက်ပေးလာပေမဲ့မွန်ပြည်သက်ပါတီကလည်းလက်မခံတဲ့အပေါ်မှာဒေသခံတွေစိုးရိမ်မှုတွေဖြစ်ပွားနေပါတယ်ဖျားသုံးစုမြုတ်ခံသူကတော့မွန်မျိုးရာနေပွဲကိုဖျက်ဆီးမဲ့ပေါ်ဆွေရင်တယ်လို့မွန်ပါတာနဲ့ပြောပါတယ်
เดี๋ยวตกแล้วก็เดี๋ยวคนบักละมาแต่ยังกระบาดเดี๋ยวก็เด็บนอนในใจกันเลยแม่สักสักเดี๋ยวทุเรศบัดใจใจเดี๋ยวทุเรศก
็สุยากันนี่ตัวสัตว์ทารีอพี่เย่เล่มัดทุเรศด้วยเจ้าไก่เนี่ยปงสันลูกเป็นมีเนี่ยอ่ะเจ้าไก่เนี่ยงูจ้าลายดีตาขันตั้มรอกันเลยดีป่วยกูพี่นายเนี่ยเลี้ยงไก่ตั้มป่วยมาพี่จ้ามาขันน้าเบี้ยเอาลงในจีซีเลยတကယ်လို့ပရိပခဖြစ်ရင်ဒီတာခံတွေထိခိုက်နိုင်တယ်အကောင်းဆုံးကနှစ်ဖက်ညှိနှိုင်းပြီးနားလည်မှုရှိရှိလှုပ်ဆောင်ဖို့လိုတယ်လို့မြင်တယ
်မွန်ပြည်တပ်ပါတယ်ဟာ1995ခုနှစ်မှာနဝတအစစ်အစိုးရနဲ့အပြစ်ခတ်ရပ်ဆိုင်ခဲ့ပြီးမြတ်2010ခုနှစ်မှာနေကြာစောက်တအသွင်ပြောင်းရေးကိုလက်မခံခဲ့လို့အပြစ်ရရေးပြက်ပြဲခဲ့ပြီးမြတ်လဲ2012ခုနှစ်မှာပြည်နယ်ပြည်ထောင်စုအစစ်အပြစ်ရလက်မှတ်ရေးသွေးခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်ဒါပေမဲ့လည်းတမရဦးသိန်းစိန်အစိုးရလက်ထက် NCA တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ်လက်မှတ်ရေးသွေးရေးကိစ္စမှာ UNSC ရည်ချက်အတိုင်းအလုံးစုံပါဝင်နိုင်ရေးမူရလက်မခံတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ဒီလကုံမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့23ရာစုပင်လုံးညီလာခံဒုတိယကြော့မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးသေးတဲ့အဖွဲ့တွေကိုလည်းအထူးအဲ့တဲ့ဖြစ်ဖိတ်ကြားသွားဖို့စီစဉ်နေတယ်လို့ KNU ကရင်မျိုးရာစီယုံသွင်းမှုပတူစောကွယ်သွင်းကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တောင်ပလောင်တပ်ဖွဲ့ TNL ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့တို့ပါဝင်မှုရှိမရှိကတော့မသေချာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ကောင်းတဲ့တင်ပြပို့သွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းသတင်းတွေမကြခင်ပြီးဆုံးတော့မှာပါခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင
်မွတ်စင်နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလက်ခံနေတဲ့အစီအစဉ်တွေကိုစိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရန့်အမင်းရောက်ဥရီရောင်းရအခြေတင်ဖြစ်နေတာတွေနဲ့ပတ်သက်ပြီးရှောက်လဲချက်တွေကိုပြည်ထောင်စုယူကန်တရားရုံးမှာဒီကနေ့အင်္ဂါနေ့ကြားနာမှာဖြစ်ပါတယ်တရားရုံးဝန်ကြီးဌာနရဲ့ရှောက်လဲချက်မှာတော့သမ္မတရဲ့အမင်းဟာအမေရိကန်ပြည်ထောင်စုကိုနိုင်ငံသားတွေဝင်ရောက်မှုတွေနဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်တွေပေါ်သမ္မတတူရဲ့လုပ်ပိုင်ခွင့်အရာဥပဒေနဲ့အညီဆောင်ရွက်ခဲ့ရတာဖြစ်ကြောင်းဖော်ပြထားပါတယ်စီးရီးယားဆွေးကထောင်နဲ့ချီရဲ့အကျဉ်းသားတွေကိုကွပ်မြက်ပြီးအစုလိုက်ပြုံလိုက်မြုပ်နှံခဲ့တဲ့လောက်ရဆေးရဆွေးမှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်ရောက်တဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်2011ခုနှစ်ကနေ2015ခုနှစ်အတွင်းအကျဉ်းသားပေါင်း 9,000 ကနေ 13,000 လောက်ထိတပြက်ခံခဲ့ရသလို Damascus မြို့ပြင်မှာရှိတဲ့ Sayyid Naya အကျဉ်းထောင်မှာကွပ်မြက်မှုတွေရပ်ဆိုင်းသွားပြီလို့ယုံကြည်လောက်တဲ့အကြောင်းရင်းတွေမတွေ့ရတဲ့အကြောင်းလဲအစိုးရကစာသက်မှာဖော်ပြထားတာပါ။ Israel နိုင်ငံရဲ့အခြေချအင်းတိဆောင်မှုတွေနဲ့ပတ်သက်လို့ဥပဒေသေးတစ်ယောက်ကိုအစ္စရေးလွှတ်တော်ကတီးပြလိုက်ပါတယ်။ဥပဒေသေးနဲ့ပတ်သက်လို့တရားရုံးမှာအပြန်အလှန်တရားရင်ဆိုင်ရဖို့တရားလောက်ရှိနေတယ်လို့ဥပဒေကြောင့်အစ္စရေးပေါ်နိုင်ငံတကာရဲ့မကျေနပ်မှုတွေလည်းဖြစ်လာနိုင်တယ်နဲ့ဖြစ်လာနိုင်ပွဲရှိပါတယ်။ဥပဒေကိုတော့လွှတ်တော်မှာထောက်ခံမဲ60နဲ့ကန့်ကွက်မဲ50နဲ့တီးပြလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာပတိမင်းကြီးအခြေအနေတွေကြုံနေရတဲ့ခပ်ပြင်းနေရင်းကရူညာမွတ်စလင်တွေပေါ်လွန်ကျွေးတပ်ဖွဲ့တွေကလူခွင့်ရချုပ်ပေါင်းမှုတွေရှိတယ်လို့ဆွဆွဲထားတဲ့မကြတဲ့ငါကုလသမဂ္ဂပမကရဲ့အစီရင်ခံစာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့အစီရင်ခံစာပေါ်မြန်မာစိုးရကအလေးနဲ့ထားပြီးဒေသခံတွေကိုအကာအကွယ်ပေးဖို့နှစ်စာတူးကြိုးပမ်းမှုလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတင်းလာနေပါပဲတိုက်တွန်းနေတာပါ
တရင်ချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.69လိုင်းဒိုမီတာ53 kHz 5885နဲ့လိုင်းလမီတာ190 kHz 1905ရိုးကနေတည်းထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်လာပ
This program has come to you from the Voice of America, Washington.